မြန်မာနိုင်ငံဟာတရုတ်နိုင်ငံထံကလက်နက်တွေကိုဝယ်ယူသုံးစွဲနေတဲ့တတိယအများဆုံးနိုင်ငံဖြစ်တယ်လို့စစ်ရေးဆိုင်ရာသုတေသနအဖွဲ့ကြီးရဲ့အစီအခင်စာသစ်ကဖော်ပြလိုက်ပါတယ်။ပြီးခဲ့တဲ့9နှစ်တာကာလအတွင်းတရုတ်နိုင်ငံရဲ့လက်နက်တင်ပို့ရောင်းချမှုကနှစ်ဆတက်လာပြီးဤပညာပိုင်းမှာလည်းတိုးတက်မှုရှိလာတယ်လို့စစ်ရေးဆိုင်ရာသုတေသနအဖွဲ့ကြီးရဲ့အစီအခင်စာသစ်ကဖော်ပြပါတယ်။မြန်မာနိုင်ငံအနေနဲ့တရုတ်ထံကလက်နက်ရဖို့မိခိုနေရတဲ့အခြေအနေပြောင်းလဲလိုက်နိုင်ပါသလားဆိုတာကိုတော့မသိငင်ထက်ကစူးစီးတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံဟာပြီးခဲ့တဲ့9နှစ်တာကာလအတွင်းတရုတ်ထံကတတိယအများဆုံးလက်နက်ဝယ်ယူသူအဖြစ်ရပ်တည်နေတယ်လို့စစ်ရေးဆိုင်ရာသုတေသနအဖွဲ့ကြီး Stockholm International Peace Research Institute ကတနင်္လာနေ့ထုတ်တဲ့အစီရင်ခံစာအသစ်မှာဖော်ပြလိုက်ပါတယ်။တရုတ်နိုင်ငံဟာ2011ခုနှစ်ကနေ2015ခုနှစ်အတွင်း9နှစ်တာကာလမှာပြည်ပလက်နက်တင်ပို့မှုနှစ်ဆနီးပါးမြင့်တက်လာပြီးဤပညာပိုင်းမှာလည်းတိုးတက်မှုရှိလာတယ်လို့ SIPRI ရဲ့အစီရင်ခံစာကဖော်ပြလိုက်တာဖြစ်ပါတယ်။မြမတက်မတော်တယ်မဟုတ်ဘဲတိုင်းရင်းသားလက်နက်ကိုင်တွေပါတရုတ်ရဲ့လက်နက်တွေကိုအဓိကအသုံးပြုနေကြရတဲ့အနေအထားမျိုးမှာရှိတယ်လို့မြမရေးသုံးသပ်သူဒေါက်တာလှကျော်စောကဆိုပါတယ်။
ပမာနိုင်ငံကဒီတရုတ်ပြည်ကလက်နက်တွေတော်တော်များများဝယ်တယ်ဆိုတာကျွန်မလည်းကြားတော့ကြားဘူးထားတယ်။ဘာဖြစ်လို့လဲဆိုတော့ပမာဒီအစောပိုင်းတုန်းကနော်အနောက်နိုင်ငံတွေကလည်းအကုန်လုံးဝိုင်းပိတ်ဆို့ထားတာဖြစ်တာ哦အဲ့တော့တရုတ်ပြည်ကကြတော့ဈေးလုံးလဲတက်တာတယ်သူ့အချိန်မြွေးလဲရောင်းတော့အများပြဗမာပြည်ကဝယ်ယူတယ်ဆိုတာတော့ကျမတို့သိပါတယ်နောက်တစ်ခုကတရုတ်ပြည်ရဲ့လက်နက်ကဲဒီဈေးကွက်ကဗမာပြည်စစ်တပ်အတွက်သာမဟုတ်ဘူးဗမာစစ်တပ်ကိုဗမာအစိုးရကိုပုံကန်တိုက်ခိုက်နေတဲ့ဒီကျမတို့လူမျိုးစုတွေအတွက်လဲသူကအဲ့ဒီကတိုပီယာပဲဝယ်ကြပုံရတယ
်စစ်တပ်မှုဟောင်းဘုံမှုအောင်လင်းထုတ်ကတော့မြမတက်မတော်အနေနဲ့တရုတ်ထံကစစ်လေရင်တွေအရင်ကဝယ်ယူခဲ့ဘူးပေမဲ့နောက်ပိုင်းမှာတော့စစ်သုံးတဲယူပို့ဆောင်ရေးရင်တွေနဲ့စစ်တပ်အသုံးဆောင်ထွေလောက်သာဝယ်ယူတော့တဲ့အနေအထားမှာရှိတယ်လို့ဆိုပါတယ်မြမစစ်တပ်ရဲ့အဆင့်တန်းကအရှိတောင်အာရှဒေသတွင်းမှာအတော်လေးနှိမ့်ချနေတဲ့အနေအထားရှိပြီးခင်မီတက်မတော်တခုဖြစ်လာဖို့အနောက်နိုင်ငံတွေကအဆင့်မီတဲ့လက်နက်တွေလိုအပ်တယ်လို့လည်းသူကပြောပါတယ်
ဒီရတော့ဒီအနောက်နိုင်ငံရဲ့လက်နက်တွေကိုကျွန်တော်ဒီအရှိပါဒီတရုတ်တို့ရုရှားတို့ရဲ့လက်နက်တွေကမမီပါဘူးရုရှားလက်နက်ကလည်းနည်းနည်းကောင်းမိမယ်ဒါပေမဲ့ရုရှားကအင်တန်မှကျွန်တော်တို့ဟိုဒီဈေးရပြောရတော့သူကပေးယူနေအဟိုသူပတ်စံလည်းဈေးကြီးကြီးပေးရတယ်ဗျာဟိုနည်းနည်းလေးဟိုကန့်သက်ချက်တွေလည်းများတယ်တခါကျရင်ညစ်တက်တဲ့အနေအထားမျိုးတွေလည်းရှိကြတယ်တကယ်ဒီအနောက်နိုင်ငံတွေ worst policy သူကလည်းနေတိုးရတာတကယ်လို့အဲ့ရန်ပြီးမယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့ဘာဖြစ်ဖြစ်တော့ဘီကျွန်တော်တို့ကပြောလေတိုင်းမျိုးဒက်ဖန့်တပ်ဖို့ပေါ့လေကာကွယ်ဖို့တက်ဆိုတော့လည်းလည်းကောင်းနေတော့ကျွန်တော်တို့ရမယ်ဒီကံမျိုးရှိပါလေ
ဒီမိုကရေစီရေးနဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကြောင့်အနောက်နိုင်ငံတွေရဲ့စီးရေးဆက်ဆံမှုဖြတ်တောက်ခံထားရတဲ့မြန်မာနိုင်ငံအနေနဲ့စီးရေးဆက်ဆံရေးတရပြန်လည်ထူထောင်နိုင်ဖို့တက်မတော်နဲ့အနိုင်ရပါတီကြားဆက်ဆက်ညှိနှိုင်းမှုတွေကရေးကြည့်တယ်လို့လည်းစစ်တမ်းမှုဟောင်းဘုံမှုအောင်လေးထွက်ကပြောပါတယ်
လက်ရှိပေါ်လေဒေါ်စန်းစစ်ကြီးနဲ့ဗိုလ်ကြီးမြင်းအောင်လည်းအရှင်ပြေလို့ရှိရင်တော့ဒီကိစ္စတွေကအရှင်ပြေသွားမယ်နေတာမျိုးရှိပါလေဒီအမေရိကန်ပါဝင်နောက်နိုင်ငံတွေကလည်းကျွန်တော်တို့နိုင်ငံကို1988မတိုင်ခင်အားလုံးလည်းရောင်းပေးရတယ်ဖြစ်ပါလေအဲ့တော့အမေရိကန်ဆိုရင်အဲ့ချိန်တုန်းကတရုတ်ကွန်မြူနစ်ကိုတိုက်ဖို့ဆိုတဲ့မျိုးကကျွန်တော်တို့သုံးပြည်လေရင်အစအမေရိကန်သုံးစစ်သုံးနေပါအခုချိန်ထိလည်းကျွန်တော်တို့သုံးပစ္စည်းတွေမှာဟိုရှိနေပါသေးတယ်ဒါနဲ့ spare passport ကျွန်တော်တို့မရလဲဒီကြောင့်ရထားတာဒီလေကျွန်တော်တို့ရှိပါလေအဲ့တော့ဒါနိုင်ငံရေးနဲ့ဆက်ဆံပါလေဆက်တော်စားစုကြီးနဲ့ဘုဒ္ဓကြီးမှုကြီးမြောက်လာလို့ရဆွေးနွေးပွဲတွေတိုင်ပင်မှုတွေဟာသဘောအချင်းကြီးကောင်းလာမယ်ဆိုရင်စတမ်ရောရဲ့အနေထားကလည်းအနောက်နိုင်ငံရဲ့ထောက်ခံမှုကိုကျွန်တော်ရလာလိမ့်မယ်ဒီကျွန်တော်တို့မြင်တယ်အဲ့လိုထောက်ခံလာတဲ့နေရာတည်းနဲ့ရောင်းဝယ်တော့ပြန်ရလာလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
တကယ်ပါလို့အတိုင်းကြံနဲ့လက်နဲ့အရောင်းဝယ်အခြေအနေကတော့ပြီးခဲ့တဲ့9နှစ်အတွင်းမှာ16ရာခိုင်နှုန်းတိုးလာတယ်လို့စီးရေးဆိုင်ရာသုတေသနအဖွဲ့ကြီး Stockholm International Peace Research Institute SIPRI ရဲ့နောက်ဆုံးထုတ်အစီရင်ခံစာကဖော်ပြပါတယ်။အမေရိကန်ပြည်တော်စုရုရှားတရုတ်ပြင်သစ်ဂျာမနီတို့ကအဓိကလက်နဲ့တင်ပို့မှုအများဆုံးနိုင်ငံတွေဖြစ်ပါတယ်။တရုတ်နိုင်ငံထံကပြီးခဲ့တဲ့9နှစ်အတွင်းလက်နက်ဝယ်ယူမှုအများဆုံးကပါကစ္စတန်နိုင်ငံဖြစ်ပြီးဘင်္ဂလားဒေ့ရှ်နဲ့မြန်မာတို့ကဒုတိယနဲ့တတိယနေရာမှာရှိနေတယ်လို့လည်းအစီရင်ခံစာကဖော်ပြထားပါတယ်ရှင်